မြောက်ကိုရီးယားနိုင်ငံဟာတာတိုပြစ်ပက်ထိန်တက်ဒုံးကျည်နှစင်းကိုအရှေ့ဘက်ပင်လယ်ပြင်လယ်ကိုဒီကနေ့နေ့လယ်ပိုင်းကပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။တောင်ကိုရီးယားနဲ့နယ်ချင်းဆက်နေတဲ့မြောက်ကိုရီးယားဂိုဝန်ပီနယ်ကနေပြစ်လွတ်ခဲ့တာဖြစ်တယ်လို့ဖော်ပြပေမဲ့အသေးစိတ်ကိုတော့ပြောမထားပါဘူး။ဒီဒုံးကျည်ပြစ်ခတ်မှုဟာအမေရိကန်ကိုဖြစ်စေမဟာမိတ်တွေကိုဖြစ်စေချက်ချင်းချင်းချောက်နိုင်မှုမရှိဘူးလို့အမေရိကန်ရဲ့အင်ဒိုပစိဖိတ်ဒေတာစစ်ဒေတာကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေဟာမတိမငြိမ်မှုတွေကိုဖြစ်စေတယ်ဆိုတာကိုတော့ထောက်ပြထားပါတယ်။မြောက်ကိုရီးယားနိုင်ငံဟာ2022ခုနှစ်အတွင်းမှာပယ်ထိန်တက်ဒုံးအရေအတွက်46စင်းစံချိန်တင်ပြစ်လွတ်ဆန်းသတ်ခဲ့ပါတယ်။ဒီဒုံးကျည်ပြစ်လွတ်မှုတွေဟာမြောက်ကိုရီးယားဒုံးကျည်အစီအစဉ်မှန်သမျှကန့်သက်တားမြစ်ထားတဲ့ကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအာခံနဲ့လုပ်ရလဲဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့နောက်ထပ်နျူကလ িয়ার ဆန်းသတ်မှုတစ်ခုလုပ်လာနိုင်တယ်လို့လည်းခန့်မှန်းပြောဆိုနေကြပါတယ်ရှင်။